SBS live streams and podcasts are supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။တော်ရရှိမြောက်ယခုတင်ဆက်ပေးမှာတော့အင်္ဂလိပ်စာကျွမ်းကျင်မှုသင်ရဲ့ဘာသာစကားစွမ်းရည်ကိုမြင့်တင်ရန်အဆင့်များဆိုတဲ့ဆောင်းပါးပဲဖြစ်ပါတယ်။တော်ရရှိမြောက်ခင်ဗျာအင်္ဂလိပ်စာလေ့လာခြင်းသည်သင်ကျောင်းသားဗီဇာအတွက်လိုအပ်ချက်တစ်ခုဖြစ်တယ်လို့အနာဂတ်ပညာရေးဆိုင်ရာလိုက်စားမှုများအတွက်လမ်းကြောင်းတစ်ခုအဖြစ်ဆောင်ရွက်ပေးနိုင်ပါလိမ့်၎င်းသည်သင်ရဲ့အသက်မွေးဝမ်းကြောင်းအလားအလာများကိုတိုးမြင့်ရန်သို့မဟုတ်ပုဂ္ဂိုလ်ရေးဆိုင်ရာရည်မှန်းချက်တစ်ခုဖြစ်လာရန်အလားအလာလည်းရှိပါတယ်။များပြားလာသောလေ့လာမှုရွေးချယ်မှုများနဲ့အလွတ်တဘောသင်ယူမှုအခွင့်အလမ်းများရရှိနိုင်သဖြင့်အတားအဆီးများကိုကျော်လွှားပြီးသင်ရဲ့အင်္ဂလိပ်စာစွမ်းရည်ကိုပြန်လည်ပြင်ဆင်ခြင်းဖြင့်အောင်မြင်နိုင်မှာဖြစ်ပါ रे အင်္ဂလိပ်ဘာသာစကားကိုကျွမ်းကျင်ပိုင်နိုင်ရန်ခက်ခဲပြီးဩစတြေးလျအသံထွက်နှင့် IDA များကိုနားလည်ရန်မြင်မြခက်ခဲသည်ကိုကျွန်ုပ်တို့အားလုံးသိကြပါ रे ဒါကြောင့်စကားပြောသူအသစ်များသည်အတားအဆီးများစွာနှင့်ရင်ဆိုင်နိုင်ရပါ रे မဆီလာအဂီလာသည်ဩစတြေးလျအစိုးရပြည်ထောင်စုဌာနမှရန်ပုံငွေဖြင့်ပံ့ပိုးထားသောAdopt Migrant English Program, AMEP, ne Volunteer Tutor Coordinator တယောက်ဖြစ်ပါတယ်။သူမပြောတာကအကြောက်တရားဟာအလုံးထဲမှာအင်္ဂလိပ်စာသင်ကြားဖို့အချီးအမားဆုံးအတားအဆီးဖြစ်တယ်လို့ဆိုပါတယ်။
So when someone arrives in the country, they might be too old. They feel they've been out of the education system for so long. They have no previous schooling, so they have no learning strategies. Understanding a new culture. There's a barrier there with people having that fear of making mistakes, sounding silly. People don't care if you make mistakes.
Language is for communicating, and people just want to hear the message. ထွက်ခွာခဲ့တာကြာပြီ။အရင်ကကြောက်မတက်ခဲ့ဘူးလို့ခံစားရတယ်။ဒါကြောင့်သူတို့မှာယဉ်ကျေးမှုအသစ်တွေကိုနားလည်လာဖို့သင်ယူမှုနည်းပြဟာတွေလိုကြပါတယ်။အမားလုံမိမာကိုကြောက်ပြီးလူတွေကြားမှာရည်စရာဖြစ်မှအတွက်အတားအဆီးတွေရှိနိုင်ပါတယ်။လူတွေကသင်အမားလုံမိရင်ဂရုမစိုက်ကြပါဘူး။ဘာသာစကားဟာဆက်သွယ်ရန်အတွက်ဖြစ်ပြီးလူများသည်သတင်းစကားကြားကျင်ကြယုံတာဖြစ်ပါတယ်။ဘာသာစကားကိုပိုသုံးလေပိုကောင်းလေဖြစ်လာမှာပါ။Alison D&D Langport English Language College လေးလာရေး director ဖြစ်ပါတယ်။နေစဉ်ဘဝမှာကျွန်ုပ်တို့ရဲ့အင်္ဂလိပ်စာကိုတိုးတက်မြင့်တင်ပေးနေစဉ်တွင်လူများကိုတရားဝင်လေ့လာနိုင်ရန်ခိုင်လုံသောအငင်းခုံတစ်ခုရှိနေတယ်လို့သူမကပြောဆိုပါတယ်။
I think they get a much more solid foundation of English. They get a lot more confidence in their English to be able to go out and integrate into the daily life of Australia. I think just coming without any formalized English training, they're coming with bad habits, they're coming with low levels of English, getting more of a formalized English training.
Pomo khai mare achi ka omye ya me lu tin ma. Australia ye ni zin lu nei mu bwa ma apien go thwet pi paung si nai se ya ၎င်းတို့ရဲ့အင်္ဂလိပ်စာကိုပိုမိုယုံကြည်မှုရှိစေရမှာဖြစ်ပါတယ်။တရားဝင်အင်္ဂလိပ်စာသင်တတ်မပါခဲ့ပဲလာကြတဲ့လူတွေရှိပါတယ်။အလေးထားအဆိုးတွေလည်းပါလာနိုင်ပါတယ်။အင်္ဂလိပ်လိုအဆင့်နှိမ့်လာတယ်လို့ထင်တတ်ကြပါတယ်။ပိုမိုတရားဝင်သောအင်္ဂလိပ်စာသင်တန်းကိုရယူခြင်းသည်၎င်းတို့အားအနာဂတ်အလုပ်ကိန်းများအတွက်အနာဂတ်ပေါင်းစည်းမှုနဲ့အနာဂတ်လေ့လာမှုများအတွက်အလွန်ကောင်းမွန်နိုင်ပါတယ်။တချို့သော migrant အလုပ်သမားအသစ်များသည်၎င်းတို့ရဲ့ visa ပေါ်မှာမူတည်ပြီးသင်ရဲ့အင်္ဂလိပ်စာကျွမ်းကျင်မှုဆိုင်ရာအထောက်အထားများကိုပေးဆောင်ရန်လိုအပ်နိုင်ပါသည်။ Australia အစိုးရသည် visa လျှောက်ထားမှုတွေအင်္ဂလိပ်ဘာသာစကားစမ်းသပ်မှုလုပ်ပေးတာတွေများစွာကိုအသိမှတ်ပြုပါသည်။ IELTS CAAE နဲ့ DOEF များသည်တက္ကသိုလ်များနှင့်တိတ်များပုဂ္ဂလိကကောလိပ်များနှင့်ဘာသာစကားစင်တာများမှပေးဆောင်တဲ့သင်ကြားမှုများကိုအသိပ္ပပြုတဲ့သင်တန်းများဖြစ်ပါတယ်။ Hessen Mostert သည်အင်္ဂလိပ်ဘာသာနည်းပြဆရာဖြစ်ပါတယ်။ဤရွေးချယ်စရာအမျိုးမျိုးကိုရင်ဆိုင်နေရသောအခါတွင်သင်ရဲ့အဆုံးပန်းနိုင်ကိုရှင်းရှင်းလင်းလင်းနားလေအရေးကြီးတယ်လို့သူမကပြောဆိုပါတယ
် Once you've established why you want to study, how long you want to study, and how much your studies are going to cost, then you need to look at course options. For example, students who are here for travel and fun, you probably want to look at general English courses.
သင်ဘာကြောင့်လေးလာခြင်းလဲ။သင်လေးလာသလိုအချိန်ကာလနဲ့သင်ကြားမှုစရိတ်မြင်မြကုန်ကြမည်ကိုသင်သတ်မှတ်ပြီးသည်နဲ့ထို့နောက်သင်ရွေးချယ်စရာများကိုလေးလာရန်လိုအပ်ပါတယ်ဥပမာအားဖြင့်ခီးသွွားခြင်းနှင့်အပြောသဘောအတွက်အိန္ဒိယတွင်ရှိသောကျောင်းသားများသည်အထွေထွေအင်္ဂလိပ်စာသင်တန်းများကိုသင်ကြီးစုလိုနိုင်ပါတယ်တချို့သောကျောင်းသားများသည် DOEIC နှင့် IELTS ကပေးတဲ့နေရာများကိုကြည့်ပြီးသူတို့ရဲ့မိုးရတက်ကတော်မှဘွဲရခြင်းလိုကြပါတယ်ရေရှည်ရွေးချယ်စရာတွေအတွက်တိတ်သို့မဟုတ်တက်ကတော်များသို့လမ်းကြောင်းပရိုဂရမ်များကိုပေးဆောင်တဲ့ကျောင်းများရှိပါတယ်။ကျောင်းသားဗီဇာအတွက်တခြားလိုအပ်ချက်များလည်းရှိပါတယ်။ဥပမာအားဖြင့်ကျောင်းသားများသည်တပတ်လျှင်အနည်းဆုံးနာရီ20မိနစ်ချင်းဆိုင်အတန်းများမှရှိတဲ့ဘာသာစကားကျောင်းတွင်စာရင်းသွင်းရမှာဖြစ်ပါတယ်။တချို့သောဘာသာစကားကျောင်းများသည်နောက်ထပ်လေ့လာမှုများသို့ဓာတ်ရိုက်မပြောင်းရွှေ့မီကျောင်းသားကအင်္ဂလိပ်စာလေ့လာသည့်လမ်းကြောင်းပရိုဂရမ်များကိုပေးဆောင်ပေးပါတယ်။အင်္ဂလိပ်စာအရေးချင်းစစ်စာမွေးပွဲများအတွက်ပြင်ဆင်ရမှာကူညီရန်တခြားသောသင်တန်းများကိုလည်းဒီဇိုင်းလုပ်ထားပေးပါတယ်။ Alison Lennon ကယခုလိုပြောဆိုပါတယ်
Different countries require different certificates. For example, if they're looking at changing visas or going to university, a lot of them will need an IELTS certificate. So we will train them in IELTS so that they have the techniques and skills to be able to sit that IELTS test.The Cambridge certificates, a lot of European countries require that English certificate to go back to their country and enter their university.
ဥပမာအားဖြင့် visa ပြောင်းမှုဒါမှမဟုတ်တက္ကသိုလ်တက်ဖို့လုပ်နေတဲ့သူတွေဟာ IELTS လက်မှတ်လိုအပ်ပါလိမ့်မယ် IELTS စာမွေးပွဲကိုဖြည့်ဆို့နိုင်စေရန်နည်းစနစ်များနဲ့အရေးချင်းများရှိစေရန်အတွက်၎င်းတို့အား IELTS တွင်လင့်ချင်ပေးမှာဖြစ်ပါတယ်ဥရောပနိုင်ငံအများပြားသည်၎င်းတို့ရဲ့နိုင်ငံများသို့ပြန်သွားရန်၎င်းတို့ရဲ့တက္ကသိုလ်များသို့ပြန်သွားရန်သို့မဟုတ်၎င်းတို့ရဲ့လုပ်ငန်းများတွင် Cambridge လက်မှတ်လိုအပ်ပါ रे အာရှနိုင်ငံများတွင်များသောအားဖြင့် DOEIC လက်မှတ်လိုအပ်ပါ रे ဩစတြေးလျတဝန်တွင်အစိုးရမှကြီးမှုသော Adult Migrant English Program AMEPD အရွယ်ရောက်ပြီးသော Migrant များနှင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာဝင်ရောက်လာသူများကို၎င်းတို့ရဲ့အင်္ဂလိပ်ဘာသာစကားစွမ်းရည်များကိုတိုးတက်စေရန်အကူအညီပေးပါတယ်။ AMEP Volunteer Tutor Scheme ရဲ့တစိတ်တစ်ပိုင်းနေဖြင့် Marcella Aguila သည်သင်တန်းသားများအားကျူရှင်ဆရာများနဲ့သေချာစွာကဲ့ညီစေရန်ဆောင်ရွက်ပေးပါတယ်။
So they provide not only language tuition, but also friendship and encouragement to people who are sometimes very isolated. They help them with developing connections with the community. So someone who's sitting out there listening, thinking, I'm at home, I don't have language, I'm scared to speak English when they go out, I can't access services. Having a tutor and a system that can influence learning is something that
can be helpful. They can be helpful to the people who are living in the world.ဒါကြောင့်အပြင်မှာထိုင်နားထောင်နေတဲ့လူတစ်ယောက်ကငါကအိမ်မှာရှိနေတယ်ငါမှပြောနိုင်တဲ့ဘာသာစကားမရှိဘူးလို့တွေးပြီးအပြင်ထွက်တဲ့အခါအင်္ဂလိပ်လိုပြောရမှာကိုကြောက်ရွံ့နေပါတယ်ကျွန်ုပ်သည်ဝန်ဆောင်မှုများကိုမရရှိနိုင်ပါ၎င်းတို့ရဲ့တူးချင်းသင်ယူမှုလိုအပ်ချက်များကိုကူညီရန်အတွက်ကျူရှင်ဆရာတူးရှိခြင်းသည်သူတို့ရဲ့ဘဝကိုအမှန်တကယ်ပြောင်းလဲပေးနိုင်တဲ့အရာတစ်ခုဖြစ်ပါတယ်ကျူရှင်ဆရာတူးနဲ့သိအိမ်တွင်စာကြည့်တိုက်သို့မဟုတ်အများသူကနေရာတစ်ခုတွင်တွေ့ဆုံရန်သင်ရွေးချယ်နိုင်ပါသည
် I would encourage everyone who's sitting out there to hop into their local Navitas Skilled Futures College, speak to our bilingual staff and see if they're eligible for the program. Then if they're eligible, have an assessment and access a tutor. Tutors are the cheerleaders
that will take you to do it. I'm here to guide you. Navitas Skilled Futures College ma la yaw a pi si chin ma de chinou to ye bilingual win dam mya ne saka pyo bi lakaw no di a season twe a ye chin pye mi chin shi ma shi a ye chin pye mi ba ga a ke phyat mu ta khu pyu lut pe bi tuition sia than win yaw twei soun nai ma de tuition sia re ga tu ro go min lut nai de lo pyo me tu ro ga a pi de khaw saw mya ba tin ye chi lan nai go ပန်ပိုးပေးဖို့တင့်အနားမှာကျွန်ုပ်ရှိနေပါတယ်တင့်အင်္ဂလိပ်စာကိုမြင့်တင်ရအကောင်းဆုံးနီလန်းမှာလေ့ကျင့်ရဖြစ်တဲ့အတွက်ကြောင့်ဘယ်ကြောင့်တင့်မှာဒီထွင်ကျန်းစားမှုရှိမနေပါဘူးလားမစ္စအာဂူလာကသူမရဲ့ထိတ်တန်းအချံပြုချက်၃ခုကိုပေးထားပါတယ
် Watch teletext television all programs have subtitles so they can listenbecome accustomed to the Aussie accent. That's really one that people struggle with. And some people who are even very high level still struggle with understanding Australian
television
when they first arrive.
Program along the way, Saran Thumya Pado Jam, Lagondo Go, Na Thao Nai Me, Aussie Le Yu Le Teng Go, Chinda Ya Zee Baare. Eta Ga Dike Go, Yonka Niyare Lurwe Ne, Piro, Sen Yamye Ne, Tacho Lurwe Ga, Australia Ye Le Yu Le Teng Go,သူတို့ဆက်စပ်ရောက်တုန်းကနားလေဖို့ရုန်းကန်နေရတဲ့အချိန်တွေမှာအသုံးဝင်ပါတယ်။အဲ့ဒါက Teletext စာသား TV ကြည့်ဖို့နဲ့တကယ်ကိုအရေးကြီးတဲ့ Australian အသုံးနှုန်းတွေနဲ့စကားအသုံးနှုန်းတွေကိုကောက်ယူဖို့အရန်ကောင်းတဲ့နည်းလမ်းပါ။ဒုတိယအနေဖြင့်အင်္ဂလိပ်ဘာသာစကားသင်ယူရန်အတွက်ရရှိနိုင်သောခါမဲ့ပညာရေး App များကိုကြည့်ရှုပါ။ဤအပ်များသည်သင်ဘာသာစကားလေ့လာမှုများကိုဖြည့်ဆို့ရန်နှင့်ဘာသာစကားသင်ယူမှုရင်းမြစ်များကိုအစဉ်ပြေစွာဝင်ရောက်ခွင့်ပေးရန်အဖို့ထံကြိယာများဖြစ်နိုင်ပါသည
် Duolingo is fantastic because the person can set their home language as the language of instruction. Bitsboard is wonderful for vocabulary practice. It's very colourful and engaging. Ausphonics is great for people particularly who are having pronunciation issues.Book Creator is terrific, where people can make electronic books. So even very low-level person can take them into creative books with their family, with just one or two words on each page, even if they have no literacy.
Even if they have no literacy. Bitsport is Wohara Lechimu Tue Alunkang Mo Mare. Lekang is Yang Tue Song Lin Bi Sui Sao Mu Shi Bare. Osphonics is Atan Tue Pietana Si Du Mia Tue Atu Kang Mo Mare.Book creator the Lumia electronic sao mya ko phan ti nai ne alon kaw mon ne snit phit par de tho jaw alon nait cha do english sa tat tu di sa ma tat lyin be sa myet na ta khu zi twe saka long tat long do ma hou na long phit lagaw no ye mi tha su a chaung sao ta au ko dat bon ta bon yai ka phan ti nai ma de miss aguilar ye tadya a chan pyu che ma ga do atan twet sao mya ne ထီထွေဆက်ဆံရံပင်ဖြစ်ပါれ။အသံထွက်စာအုပ်များကိုနားထောင်ခြင်းသည်သင်အင်္ဂလိပ်ဘာသာစကားစွမ်းရည်ကိုတိုးတက်ကောင်းမွန်စေတဲ့အကောင်းဆုံးနည်းလမ်းတစ်ခုဖြစ်ပြီးစွမ်းမဲ့ဖွယ်ကောင်းသောဇာတ်လမ်းများသို့မဟုတ်တန်ဖိုးရှိသောအကြောင်းအရာများကိုခံစားနေစဉ်တွင်နားထောင်ခြင်းနားလည်မှုနှင့်အသံထွက်ကိုလေ့ကျင့်နိုင်စေသောကြောင့်ဖြစ်ပါれ။
They're looking at the language and they're also listening to someone read it at the same time. So they can hear the pronunciation, the rhythm and music of the language. They're looking at grammar without realizing it and all the little pesky prepositions like to, at, in, for, which is very hard to learn. And they'll learn the vocabulary as well.
Tudu ha, bada zaga atan twe, rhythm ne gita go cha nai mare. Lagando di, grammar go, the theme ပြုမိပဲကြီးရှုနေကြပြီးသင်ယူရန်အလိုခက်ခဲသော to, at, in, for ကဲ့သို့သော preposition ငယ်များအားလုံးကိုကြည့်နေကြပါれပြီးတော့ဝေါ်ဟာရအသစ်တွေလည်းအများကြီးသင်ယူရပါလိမ့်မယ် ABC နဲ့ SBS မှာပံ့ပိုးပေးသောအခမဲ့ online သင်ကြားရေးကိရိယာများကိုစူးစမ်းလေ့လာနိုင်ပါれ SBS Learn English သည် video စာသားနဲ့ podcast များမှတဆင့် Australian ယဉ်ကျေးမှုအကြောင်းလေ့လာနေစဉ်တွင်သင်အင်္ဂလိပ်စာကိုတိုးတက်အောင်အကူအညီပေးမှာဖြစ်ပါတယ်။ Offline ဖြစ်နေတဲ့အချိန်မှာအတိုင်းဝိုင်းသေးကိုရောက်ဖို့ကလည်းအရေးကြီးပါတယ်။ Miss Monster ရဲ့ထိတ်တန့်အချံပြူချက်မှာသင်သည် Supermarket သို့သွားတဲ့အခါ Self Checkout ဝေရှင်ခြင်းကိုရှောင်ကျဉ်ရန်ဖြစ်ပါတယ်။
That's an opportunity for you to practice small talk. So it comes with the idea of practicing anywhere, everywhere that you can. Even when you hop into the Uber, that's 15, 20 minutes of English language practice that you can have. So don't be on your phone, try to
engage that person. Use that opportunity as best as possible. Then the Uber car is the time.၎င်းသည်အင်္ဂလိပ်ဘာသာစကားလေ့ကျင့်မှုရဲ့15မိနစ်မှမိနစ်20အထိဖြစ်နိုင်ပါတယ်။သင်ဖုန်းပေါ်မှာစကားပြောမနေပါနဲ့။အဲ့ဒီကားမောင်းသူကိုထိတွေ့ဆက်ဆံမှုစူးစမ်းပါ။အဲ့ဒီအခွင့်အရေးကိုတတ်နိုင်သမျှအကောင်းဆုံးအသုံးချပါ။တခြားတန်ဖိုးရှိသောအကြံပြုချက်မှာရက်ရွာနှင့်စေနာဝန်ထမ်းအဖွဲ့များအားကစားလှုပ်ရှားမှုအပြင်ဝါသနာပါတဲ့အဖွဲ့များတွင်တက်ကြွစွာပါဝင်ရန်ဖြစ်ပါတယ်။၎င်းသည်ဘာသာစကားလေ့ကျင့်မှုနှင့်အဓိပ္ပာယ်ရှိသောဆက်သွယ်မှုများကိုမြင့်တင်ပေးနိုင်ပါသည်
You'll find Australian people generally, in my experience, really want to share and help people understand what Australia is about. And those are great ways not only to socialize but practice your English language skills.
Australia ကလူတွေက Australia ဆိုတာကိုလူတွေနားလည်ပုံကိုမျှဝေခြင်းကြတာကိုရေပူရာအဖြစ်သင်တွေ့ရပါလိမ့်မယ်ဧရာရွေကလူမှုဆက်ဆံရေးအတွက်သမဂ္ဂသင်ရဲ့အင်္ဂလိပ်ဘာသာစကားစွမ်းရည်ကိုလေ့ကျင့်ပြီး community နဲ့ပုံမရေးနှီးတဲ့ဆက်ဆံရေးတွေကိုတည်ဆောက်ဖို့နည်းလမ်းကောင်းတွေပါ။သောတာရှင်များခင်ဗျာ SBS သတင်းဌာနက Melissa Companoni ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါရှင်။